啦嘛，不是啦。
没有啦，我先来看看
啦。够吗？你看够吗？不是，咱们没够啦。
够吗？嘞。
不是啦，毛泽东没人啊！我估计搞不进吧，我们说你妈那个，我干嘛要生气你家伙嘞？今年嘛，你妈那个哈，什么的，你们个是普遍将来一段，预告不我，我们这个进吧比你家娃说啦，那个那个拥挤啊，路那没路停嘛啦。
This election is critical. Not just.
这预告不呀，这个业绩吧，那个那个台湾做大嘛个，你妈那个做嘞，对一些给啥子呀吧？你妈那个嘛，第六月搞朋友，而且我们最终给不得了，他哈留了两张吧，我们拿出来了，怎么你那么彪悍嘛？那个那个台湾人呢，第六月搞不下，那个那个山东人呢，啊，昨天跟你们录着他家话的，那个那个改革队，比如我上级来两队，来前等呢被某人洗他来了，看了谁参加的月搞不皮烂烂的，拉拉来不妙话的。
特别买苏拉乌水芒果，你看票把的菜单也出个拍下来的风景哈。所以是呀，吃的还属于了。不像那个家用一点点热水啊，说吧嘞。但我记人，那都皮也没有包嘞。这个都越搞不也下来下来呗。苏州谁的伢们皮眼，你都没有冷淡嘞，是吧？别再来钱买路啊，就那啥都没有了，看。
I think you have to make a distinction between.
那些吃的呢，吃的个路好，那个也他妈有个快餐，不是庶民的呢，路他妈的。都要欧水门给啥个？把地人家的拿大批包嘞。在臭没养他呀，地给啥？都那么啥有事啦？在地边还没追，找那个干干净净的边给玩的。比如 A P M 嘛，就那方位是单位，单位包围给他嘞，没修路怎么的，我包他玩的。来他问起 Russell 啊，所以外路标的给啥哈？欧水门我亚如个拍崩拍你批包的，龙江因为偷偷在在查他的给啥批包的，咋哈？只要出一批个龙女龙汉批包的。但是我们看到的是什么？
但是我们不是这样，就是说这就没有问题，我们把五路听一下，这边这个爱你们想出来多少路标你的。
怎么来找我为标了吗？这路批照没出来都对，他们来打也没把我们出来表达来的吗？现在你呢，被 democracy 给标标，但是时间的长批破路拉的出来搞了心里吧。时间的长出来下来，批评的出国都是这个听错也没出来批吧。这里没有听从目标的，现在那么受敌的面容，这么关系偏不来吗？
对于这关嘛，那个那个三万也看看那还来非常奇怪的。但是美国比方说 free and fair elections 偏也没，都没总统那边呢。all inclusive 偏也没 ，credibility 偏也没 ，transparent 不能明达不偏也没，啥子偏标了你吧？但是美国比方说这么他的生活小比较比来的啦，说来话的就要标价吧，怎么样？别的都话了。
No, I think it's correcting language because free and fair.
不保险，第当中我慢慢变变哪路为天嘛嘞 ？Free and fair， 原来不要这样伢子嘞，说哈 ，level playing field， 你伢子个啥鬼嘛？欺辱欺辱现在你说的多吧？啊，古话哎，罗马好保，那伢伊嘛是这个，那些伢伢个侬保温伢没路，配置用啊，收他里咯，原来木来没事，伢子木来没事吧？快使用啊！这票股大被查理了，切入一路么好找吧？他讲么路 ？Free and fair 路都没啥。American 呢？库库拉的么个都拿的了没有 ？Credible， 看路谁查呀多 ？Inclusive， 阿龙把文章弄呢 ？Transparent， 本来面当没许多手表都拿，不表点着吧？他瑞哈三这么切对吧？
比如说 ，Inclusive 说了保护收入拿来不是啊？老三书记怎么了？批越看不稳固收入的啦？
这个事儿，咱们罗巴马没正常的介绍哇。他 American 比洋人没赛马哦。你妈那爷爷，那爷爷出生的，他得赛马的。反正我们将来不个走路单位嘛。American 啊，巴马没弄赛马哦。
所以，俺来有希望哎哟。All inclusive， 阿龙把我们也没说 ，American 啊，把我们 UAV 叫来了。
Inclusive，What it means？All
inclusive 嘛，好吧 ，inclusive 吧。solo 人啊，你为嘛越搞不嘛？保温先变热嘞，那也把地域阿龙保温温些阿没？但你话那套的是越搞不容阿哟，比个嘞越搞不嘛话没时间吧？然后就苦讲，越搞不比干啦，所以哈 ，inclusive 些阿没，苦那是所以路，都罗路这边保温的，所以嘛偏少。小涛嘛，阿妈物业这种人家也他的把地域干嘞，所以天嘛保温也没说话的批判嘞。这 inclusive 说话个，张三书记怎么让批判过？是没是说呢？龙王没在吗？
那不没见那个， မြန်မာနိုင်ငံမှာအခုလာမဲ့ရွေးကောက်ပွဲနဲ့အမေရိကန်မှာနောက်နှစ်ကျင်းပမဲ့ရွေးကောက်ပွဲဘယ်လိုဆက်ဆက်နေကြလဲဆိုတာကိစ္စဖြစ်ပါတယ်နော်အီဇီယာတော့ကောက်ပါလိမ့်မယ်ဒါပေမဲ့ကျွန်တော်ဆိုတာကမြန်မာပြည်မှာအမျိုးသားဒီမိုကရေစီဖွဲ့ချော်အနိုင်ရမယ်ကဲအမေရိကန်မှာ Republican Party ကနိုင်ငံရဲဆိုတော့ဘယ်လိုဖြစ်သွားနိုင်လဲ
I think that US policy towards Burma
မြန်မာနိုင်ငံဆိုင်ရာ American မူဝါဒကပါတီနှစ်ခုလုံးနဲ့သက်ဆိုင်တဲ့ကိစ္စလို့ထင်ပါတယ်Republican အမတ်တွေကသမ္မတ Obama နဲ့နိုင်ငံသားရေးဝန်ကြီး Hillary Clinton တို့မြန်မာဘက်ကိုတိမ်ညွတ်တာသိပ်ပြီးမြန်လွန်းနေ Facebook တန်ခတ်မှုတွေရှော့ချတာမြန်တယ်လို့ဆိုခဲ့ကြပါတယ်။ဒါကဒီဘက်ကပြည်ရင်းနိုင်ငံရေးပါဒီကိစ္စကလည်းမြန်မာရွေးကောက်ပွဲရလက်မှာအဖြေထွက်နိုင်ပါတယ်။ကျွန်မအထင်ကတော့ America မှာ Republican ပဲတက်တဲ့ Democrat ပဲတက်တဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကတော့မြန်မာနိုင်ငံကအဖြစ်ပြက်အခြေအနေတွေပေါ်မှာပဲမူတည်မယ်လို့ထင်ပါတယ်။
ပရစီလာမြန်မာနိုင်ငံမှာဝိုင်းရင်တန်တမန်တူအဖြစ်နဲ့နှင်းနှံ့ချီပြီးနေကြရတဲ့ပုံကိုဖြစ်ပါတယ်ဆိုတော့မြန်မာတွေရဲ့ဇယိုက်တဘာဝတွေကိုလည်းတော်တော်သဘောပေါက်တယ်လို့ကျွန်တော်နားလည်ပါတယ်ဆိုတော့မြန်မာတို့ရဲ့နိုင်ငံရေးဇယိုက်တဘာဝကိုကျွန်တော်မိကျင်ပါတယ်ကျင်ရမှာဒီမြန်မာလူမျိုးတွေဟာမြန်မာပြည်သူတွေဟာဒီမိုကရေစီနဲ့ထိုက်တန်ပြီလို့ပရစီလာသုံးသပ်ပါသလားပွင့်ဝင်လင်းပြောသမှာ
Well as I said every democracy is different
ကျွန်တော်စောစောကပြောခဲ့သလိုပါပဲဒီမိုကရေစီနိုင်ငံတိုင်းမှာသူ့ဇယိုက်နဲ့သူရှိကြတာပါနောက်ပြီးတော့မြန်မာနိုင်ငံဟာကျမတို့စီကဒီမိုကရေစီကိုဘယ်တိုင်းတာအထိရောက်ရှိနိုင်မလဲဘလောက်ကြာကြာအချိန်ယူရမလဲဆိုတာလဲနိုင်ငံတကာအနေနဲ့လက်တွေ့မကျတဲ့ခံမှန်းချက်မျှော်မှန်းချက်တွေအများကြီးရှိနေတာပါအမေရိကန်နဲ့တူတဲ့ဒီမိုကရေစီအစ်စ်မျိုးတော့ဘယ်တော့မှမရောက်ရှိနိုင်ဘူးဆိုတာလဲဖြစ်ကောင်းဖြစ်ပါလိမ့်မယ်ဘလို့ဒီမိုကရေစီမျိုးချင့်သုံးမယ်ဆိုတာနိုင်ငံလိုက်ကိုယ့်ဟာကိုယ်ဆုံးဖြတ်ကြတာပါဒီမိုကရေစီဆိုတာကိုယ်နိုင်ကလည်းတနေရာထဲမှာတည်တတ်နေတာမဟုတ်ပါဘူးကျမတို့အမေရိကန်ပြည်အောင်စုကိုပဲကြည့်ပါဒီနေ့ဒီမိုကရေစီဟာလွန်ခဲ့တဲ့နှစ်နှစ်ရာကဒီမိုကရေစီနဲ့လုံးဝခြားနားသွားပါပြီ။တိတ်ကိုကွဲလွဲသွားပါပြီ။ခေါရုံးကဆိုရင်ကျွန်တွေဆက်ပြီးတော့ရှိနေခဲ့ပါတယ်။ဒါကြောင့်လို့နိုင်ငံတစ်ခုဟာဒီမိုကရေစီကိုဘယ်အခြေအနေဆိုရင်ရောက်ပြီလို့အတိအကျမပြောနိုင်ပါဘူး။လှုပ်ရှားရင်းနဲ့ရွေးနေတာပါ။မြန်မာပြည်သူတွေအနေနဲ့ဒီမိုကရေစီစနစ်ရဲ့အလှည့်ပြောင်းအရှုပ်ထွေးတွေကိုအပြည့်အဝနားလည်သဘောပေါက်ကြတယ်လို့ကျွန်မမထင်ပါဘူး။အစစ်အဖြစ်အပေးယူလို့နှိမ့်နိုင်ရတာတွေဒီမိုကရေစီမှာရှိတဲ့စံကျင်ဘက်သဘောတွေကိုအပြည့်အဝသဘောပေါက်ကြမယ်မထင်ပါဘူးစံကျင်ဘက်ဆိုရင်ပဲအဖြစ်သဘောသာဖြစ်တယ်ဒီမိုကရေစီရဲ့သဘောတဘာဝလို့နားလည်ကြလိမ့်မယ်လို့မထင်ပါဘူးတကယ်တော့စံကျင်ဘက်သဘောဆိုတာဒီမိုကရေစီရဲ့အရေးကြီးတဲ့အစိတ်အပိုင်းတစ်ခုပါအစိုးရအဖွဲ့အစည်းတွေမှာဒါကိုညှိရပါတယ်ဒီမိုကရေစီအတွက်အရက်ဖက်အဖွဲ့အစည်းတွေနဲ့အစိုးရကြားမှာလည်းညှိနိုင်ကြရပါတယ်ဒါတွေဟာဒီမိုကရေစီဖြစ်စဉ်တွေပါ
ဆိုတော့ဒီမိုကရေစီဆိုတာဟာဆန့်ကျင်ဘက်သဘောတွေရှိရယ်ဆန့်ကျင်ဘက်သဘောတွေဟာဒီမိုကရေစီဖြစ်တယ်ဆိုတာကိုလက်မခံနိုင်ရသေးဘူးဆိုတော့ဒါဟာမြန်မာပြည်သူစာမန်လူကိုပြောတာလားဒါမှမဟုတ်ထိပ်ပိုင်းကနိုင်ငံရေးလောကကအနာပိုင်းအပိုင်းကိုပြောတာလားခင်ဗျာ
Everybody I'm not making a distinction between the elite and the
လူတိုင်းမှာပဲကျမအနေနဲ့စာမန်ပြည်သူအစ်စ်မြင့်အတိုင်းဝိုင်းမခွဲခြားချင်ပါဘူးဒါကိုဘယ်သူမှအလေးချင်မရှိကြပါဘူးဒီမိုကရေစီဆိုတာဘယ်လိုဆိုတာသဘောပေါက်နားလည်ဖို့အတွက်တိတ်ပြီးအချိန်ယူရပါတယ်။ကမ္ဘာမှာဒီမိုကရေစီပုံစံမှားတွေအများကြီးရှိနေပါတယ်။အထူးသဖြင့်လူကြိုက်များတဲ့အာဏာရှင်တွေကချုပ်ကန်ထားတဲ့နေရာ၊ဗင်နီဇွဲလားကဟျူဂိုချားဗက်စ်လိုလူမျိုးပါ
။ဒါပေမဲ့ပရစီလာဟျူဂိုချားဗက်စ်ကလူထုကရွေးကောက်တင်မြှောက်ခြင်းခံလာရတဲ့ထောင်ဆောင်တယောက်ဖြစ်ပါမယ်နော်
။ Populist ဆိုတာအဲ့ဒါကိုကျွန်မပြောချင်တာပါ။ဒါဟာလူထုကိုယ်၌ကအာဏာရှင်အုပ်ချုပ်ရေးမျိုးနဲ့ပို့ပြီးနေသားတကျဖြစ်နေတဲ့အတွက်ဖြစ်လာရတာပါ။ဒါကြောင့်လည်းပဲ institution လို့ခေါ်တဲ့အဖွဲ့အစည်းခိုင်မာမှုတွေအဆောက်အုံတွေလိုတယ်လို့ပြောတာပါဒါမှလူတို့အနေနဲ့သူတို့ဟာသူတို့စီမံအုပ်ချုပ်နိုင်တဲ့ထိတ်ဆုံးမှအာဏာရှင်တယောက်ရှိနေစရာမလိုဘူးဆိုပြီးတော့ဖြစ်လာကြမှာပါမြန်မာပြည်သူလူတို့ဟာဒီအဆင့်ကိုရောက်ဖို့အဝေးကြီးလို့ပါတယ
်ဒီကိစ္စမှာအဲ့ဒါလို institution တွေခိုင်မာအကောက်မှုလာအောင်ပုဂ္ဂိုလ်ရေးစိက္ကကိုယ်ဝယ်ခံနေရတဲ့လူပုဂ္ဂိုလ်တွေကိုယ်၌ကတော့ဘလောက်ထိတောင်းဆိုရထင်ပါလဲ
Oh I think as long as you have
လူလူကခေါင်းဆောင်မှုတွေလူတို့တယောက်ကိုတောင်းအားထားနေသမျှဆိုရင်တော့အဲ့ဒီခေါင်းဆောင်မှာတာဝန်ရှိရဲ့လို့ထင်ပါလေအဖွဲ့အစည်းအဆောက်အုံပို့ပြီးခိုင်မာလာအောင်လို့အဲ့ဒီပုံကောလုပ်ရပါလိမ့်မယ်မြန်မာပြည်မှာလွန်ခဲ့တဲ့9နှစ်အတွင်းဒီလုပ်ရက်တွေကျွန်မတွေ့ခဲ့ရပါတယ်သူရဥရှိမန်းအနေနဲ့လွတ်တော်အားကောင်းလာအောင်လို့လုပ်တဲ့ကိစ္စဟာအမတန်ထိရောက်မှုရှိပါတယ်လွတ်တော်ဟာလူတို့အတန်ဖြစ်တဲ့အတွက်အားကောင်းခိုင်မာဖို့လိုအပ်ပါတယ်အာဏာရှင်ဒီမိုကရေစီမှာလွတ်တော်အင်အားမကောင်းပါဘူးအောက်ချုပ်ရေးအကြီးကဲတာအင်အားကြီးမှပါတယ်2008ဖွဲ့စည်းပုံကိုကြည့်ရင်လက်ညှိုးထောင်ကောင်းနေလွှတ်တော်ကိုဖော်ဆောင်ထားတာတွေ့ရပါလိမ့်မယ်အောက်ချုပ်ရေးအာဏာကိုညှင့်ထားတယ်ဒါကိုသူရဥရှိမန်းပြောင်းပြစ်ခဲ့ပါတယ်
တိုက်ခံဘက်မှာလည်းဒေါအောင်ဆန်းစုကြည်ဟာလူပုဂ္ဂိုလ်ရေးအရ NLD ဆိုတဲ့ပါတီအဆောက်အုံနဲ့ပူပြီးလူတိုင်းများမနေဘူးလားပရစီလာ
Right that's because people still look to individuals furthermore
မမအရှင်ဒါဟာလူတို့ကပုဂ္ဂိုလ်တူချင်းကိုကြည့်တဲ့သဘောပါဒါထက်ပိုပြီးအရေးကြီးတာကသူဟာစံပြမီရှုတဲ့ဆောင်မှာအပြောဆိုသိကောင်းတယ်လူတို့စကားပြောရမှာထူးခြားထက်မြက်တယ်။လူတို့နားဝင်အောင်လို့နားလည်အောင်လို့ရှင်းရှင်းလင်းလင်းပြောနိုင်တယ်။ဒီမိုကရေစီအတွက်ဘာလို့လဲ၊ဘာပြောရမလဲဆိုတာသိတယ်။ဒီလိုအချိန်မျိုးမှာဒီလိုခေါင်းဆောင်မျိုးရတာမြန်မာပြည်သိပ်ပြီးတော့ကြံကောင်းပါတယ်။သူဟာတိုင်းပြည်အတွက်မရှိမဖြစ်ပါဘူး။ဒေါ်အောင်ဆန်းစုကြည်မရှိရင်မြန်မာနိုင်ငံဒီလိုအခြေအနေမျိုးရောက်လာနိုင်မှာမဟုတ်ပါဘူး။